လာမယ့်သတင်းပတ်ကုံမှာစီရဆွေနဲ့အတိုက်ခံတွေကိုကုလသမဂ္ဂကကြီးမှုပြီးငြိမ်းချမ်းရေးပွဲကျင်းပပြီးမှာဖြစ်ကြောင်းကုလသမဂ္ဂရဲ့စီရဆိုင်ရာအထူးတန်တမန်စတက်ဖန်ဒီမက်ဆူရာကဗိုလ်တော်ဘူးနေမှာကြေညာပါတယ်ဆွေးနွေးပွဲကို January 25နဲ့26မှာကျင်းပဖို့စီစဉ်ထားပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာရပ်တွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ Dimitri ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဖွဲ့နှစ်ဖွဲ့စလုံးကကိုဆီလီရီနဲ့ဒီအထူးစည်းဝေးမှာတွေ့ဆုံမှုမျှော်လင့်ထားကြောင်းလည်းပြောပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်225လေးကိုအပြည့်အဝအကောင့်ထဲပို့နိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဆွေးနွေးနိုင်အောင်ကိုဆီလီရီအနေနဲ့သူနဲ့သူ့အဖွဲ့ကိုဗီယက်နမ်မှာလူကိုယ်တိုင်လာရောက်တွေ့ဆုံမယ်လို့မျှော်လင့်ထားကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အရက်သားတွေကိုပြစ်မှတ်တာတိုက်ခိုက်မှုတွေအဆုံးသတ်စေဖို့2015မှာကုလလုံခြုံရေးကောင်စီကဒီဆုံးဖြတ်ချက်ကိုချခဲ့တာပါ။စီးရီးယား6နှစ်ကြာစစ်ပွဲအဆုံးသတ်ရေးအဖြစ်ရှာဖို့ရည်ရွယ်ပြီးရုရှားမှာကျင်းပနေတဲ့ဆွေးနွေးပွဲမတိုင်ခင်ရက်ပိုင်းတွင်မှာပဲအခုလိုတွေ့ဆုံဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။